ရားအင်းကြီးကဘာမှဒီမိုကရေစီရေးဆင်းရဲမှုပပျောက်ရေးနဲ့တဘာဝပတ်ဝန်းကျင်တရားရေးကိုဖြစ်ရှင်းနေရင်ကိုဗစ် -19 ကပ်ရောဂါကပေါ်ပေါက်လာပါတယ်အမေရိကပြည်ထောင်စုလိုဥရောပကနိုင်ငံတွေလိုတနိုင်ငံချင်းကတော့ကပ်ရောဂါအကျံဖက်မှုနဲ့တဘာဝပတ်ဝန်းကျင်တရားရေးနဲ့ဆက်ဆက်တဲ့ရာသီဥတုပြောင်းလဲမှုကိုအရေးတကြီးဦးစားပေးပါတယ်ပြီးခဲ့တဲ့2020ပြည့်နှစ်မှာအမေရိကမှာရောမြန်မာနိုင်ငံမှာပါရွေးကောက်ပွဲကျင်းပခဲ့ပြီးမြန်မာနိုင်ငံမှာလိုပဲမဲမတမာမှုရှိတယ်ဆိုတဲ့ဆဆွဲတဲ့ကြားကအမေရိကန်သမ္မတသစ်ဂျန်သစာချင်းဆိုနိုင်ခဲ့ပါတယ်။အဲ့လိုချင်းဆိုနိုင်အောင်အမျိုးသားအစောင့်တက်ကလုံခြုံရေးအပြည့်ယူပေးပေမဲ့မြန်မာနိုင်ငံမှာတော့စစ်အာဏာသိမ်းလိုက်ပါတယ်။1962ခုတော်လှန်ရေးကောင်စီခေတ်ဦးကာလကနေ1988ရှစ်လင်းလုံးဒီမိုကရေစီရေးလူမှုအုံကြွမှုပေါ်ပေါက်တဲ့နှစ်ထိ26နှစ်ဖြစ်ပြီး1988ကနေ2016ထိ28နှစ်ပေါင်းလိုက်ရင်54နှစ်မို့လူတယောက်ကြမ်းမြသက်တမ်းတဝက်မကစစ်အုပ်ချုပ်မှုအောက်မှာနေခဲ့ရပါတယ်။ဥနေဝင်အုပ်ချုပ်တဲ့26နှစ်ကာလထက်နောက်စစ်အုပ်ချုပ်ရေးကာလမှာသဘာဝတန်ရန်စာတရီပို့လို့ထုတ်ယူကြပါတယ်။သဘာဝပတ်ဝန်းကျင်တရားရေးမှာအဓိကကျတဲ့သစ်တော်တွေကြောက်ခမန်းလိလိပြုံးတီးသွားတဲ့အကျိုးဆက်အဖြစ်ရာသီဥတုသမမျက်တာမှုပြက်ပြီးနှစ်တိုင်းလူလူရွလောင်းမိုးတဲ့ဒဏ်ခံရတဲ့အပြင်ရွေမရောက်ခင်ကပဲတချို့ဒေသတွေမှာရီရှားပါရပါတယ်။မြန်မာနိုင်ငံမှာတစ်တော်ဖုံလွှမ်းဧကက48.3%ခန့်နှုန်းရှိတယ်လို့ FAO စာနာရိက္ခာနဲ့စိုက်ပျိုးရေးအဖွဲ့ကပြောပါတယ်။ရှစ်လင်းလုံးစစ်အာဏာသိမ်းပြီးစမှာပဲကရင်ပြည်နယ်ကတောတွေခုတ်ပြီးပြပကိုရောင်းချတဲ့သတင်းတွေကိုသတင်းစာမှာတခန်းတနာဖော်ပြတာလည်းတွေ့ရပါတယ်။တစတစနဲ့တိုင်းသားဒေသကတောတွေခုတ်လိုက်တာ1990ပြည့်နှစ်က2015အတွင်းမြမသစ်တော်ဖုံးလွှမ်းမှုဟာတစ်နှစ်ကိုတစ်သက်သမနှစ်ရာဂိုင်းနှုန်းကျဆင်းနေလို့ကမ္ဘာပံကပြောပါတယ်တစ်နှစ်ကိုဟက်တာ10သန်းနဲ့ညီမျှတဲ့ဧက24သန်းခွဲကျော်ဆုံရှုံရပါတယ်ကမ္ဘာသစ်တော်အပြုံးအဒီဆုံး10နိုင်ငံမှာမြန်မာနိုင်ငံပါဝင်ပြီးခုနှစ်နိုင်ငံမြောက်တော်အပြုံးဆုံးနိုင်ငံဖြစ်ရပါတယ်သစ်တွေကိုတရားဝင်ရောတရားမဝင်မှာထုတ်လုပ်တာတွေကတော်ပြုံးရတဲ့အကြောင်းတွေတဲ့ပါဝင်ပါတယ်။ဒါကိုစိမ့်လန်းအမိမြေအသင်းဥက္ကဋ္ဌဦးဝေးမျိုးသူကပြောပြပါတယ်
။တတော်တဲ့ပြည်စီရေထုတ်လုပ်မှုဟာတရားဝင်ထုတ်လုပ်တာအောင်တရားဝင်ထုတ်လုပ်တာဒါနံပါတ်1အကြောင်းရင်းပေါ့နော်။တတော်ကိုစီးပွားဖြစ်ဆိုင်ခင်းနေဥမာ rubber ဆိုင်ခင်းတို့စီယုံဆိုင်ခင်းတို့အသုံးချလိုက်တာလည်းဒုတိယအရေးကြီးတဲ့အကြောင်းရင်းဖြစ်ပါတယ်။တတိယအကြောင်းရင်းကတော့တတော်တွေကိုခြားနေအသုံးချမှုတွေပြောင်းလိုက်တာမျိုးပေါ့။ဒီလမ်းဖောက်တာတို့ရွာတီတာတို့မြို့တီတာတို့စိုက်ပျိုးရေးပေါ့ရွှေပြောင်းတောင်ရလောက်တာတို့နော်တတိယတွင်လုပ်ငန်းတွေအကြောင်းတတော်တွေပြည်စီပြုံးတည်သွားတာလည်းပါပါတယ
်။ FAO ကတော့2010ကနေ2015မှာဒီစင်တတော်ဧက1.3သန်းပြုံးနေတယ်လို့ပြောပါတယ်တတော်နှစ်ရာဂိုင်းနှုံးနှစ်တန်းရော့သွားတဲ့နှုံးဖြစ်ပါတယ်ကမ္ဘာပံက1990ပြည့်နှစ်ကစတွက်တာဖြစ်ပြီး FAO က2010ကစတွက်ပါတယ် FAO စည်းရင်းအရမြန်မာနိုင်ငံဟာဘရာဇီးလ်နဲ့အင်ဒိုနီးရှားပြည်ရင်ကမ္ဘာမှာတတိယမြောက်တတော်အပြုံးနည်းဆုံးနိုင်ငံဖြစ်ပါတယ်ရှစ်လေးလုံးလူမှုလှုပ်ရှားမှုကိုအင်အားသုံးဖြိုခွင်းပြီးစစ်အာဏာသိမ်းလိုက်တဲ့နောက်ပိုင်းမှာတစ်တော်တွေအစမတန်ပြုံးနီးလာတာလည်းဖြစ်ပါတယ်။1988ခုနှစ်မတိုင်ခင်ကဆိုတနှစ်မှာတစ်တော်3.25ရာဂိုင်းနှုန်းပြုံးနီးတာမို့88နောက်ပိုင်းစစ်အာဏာရှင်လက်ထက်မှာတစ်တော်ပြုံးနီးနှုန်း1.95ရာဂိုင်းနှုန်းပိုများလာတဲ့သဘောဖြစ်ပါတယ်။1948ခုနှစ်လွတ်လပ်ရေးရချိန်မှာမြန်မာနိုင်ငံမှာတစ်တော်က85ရာဂိုင်းနှုန်းဖုံးလွှမ်းခဲ့ပါတယ်။အင်္ဂလိပ်ကမြန်မာနိုင်ငံကိုကျုံပြူတာမှန်ပေမဲ့အလွန်ကောင်းမွန်တဲ့သစ်တော်ပြုစုပျိုးထောင်နည်းပေးခဲ့တယ်လို့သစ်တော်ပညာရှင်တွေကပြောလို့ပြောထားရှိပါတယ်။ဗိုလ်ချုပ်နေဝင်းက1962ကနေ1988ထိအထောက်ခဲ့ပါတယ်။အဲ့ဒီအတော်အတွင်း1985ခုနှစ်မှာဂျိုရုဓာတ်ပုံရိုက်ကြည့်ချိန်ကသစ်တော်ဖုံးလွှမ်းအေရိယာကအားရစရာရှိသေးတယ်ဆိုတာတောင်ငွေ85ရာဂိုင်းနှုန်းဖုံးလွှမ်းနေရာက62ရာဂိုင်းနှုန်းဖြစ်သွားတဲ့အတွက်73ရာဂိုင်းနှုန်းရော့သွားပါတယ်။မွန်ပြည်နယ်ခရင်ပြည်နယ်နဲ့တနင်္သာရီတိုင်းမှာ2002ကနေ2014အတွင်းအစိုးရထိန်းချုပ်တဲ့နေရာတွေကသစ်တော်တွေကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေထိန်းချုပ်တဲ့နေရာထက်ပိုပြုံးတည်တယ်လို့ဗြိတိန်နိုင်ငံနော်တန်ဟမ်တက္ကသိုလ်ကပြုစုတဲ့သုတေသနစာတမ်းမှာဖော်ပြထားပါတယ်။ဗြိတိန်နိုင်ငံက Global Witness အဖွဲ့က2005မှာထုတ်ပြန်တဲ့အစဉ်ခန်းစာတစ်စောင်မှာတော့မြန်မာနိုင်ငံကသစ်တန်ချိန်ကူဘာတပ်တန်တရုတ်နိုင်ငံယူနန်ပြည်နယ်ကိုတရားမဝင်ရောက်သွားတဲ့အတွက်မြန်မာပြည်သူတွေ20ဒေါ်လာတန်250နှစ်နာရတယ်လို့ထောက်ပြပါတယ်။တရုတ်ကုမ္ပဏီတွေတရုတ်အာဏာပိုင်တွေ မြန်မာတမရော်နဲ့အပြည့်ရတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေတစ်မှောက်ခိုးလုပ်ငန်းမှာပါဝင်ပတ်သက်တယ်လို့လည်းဖော်ပြပါတယ်စစ်ထောက်လှမ်းရေးအကြီးအကဲဟောင်းဗိုလ်ချုပ်ခင်ညွန့်လက်ထက်မှာလည်းနဲ့နဲ့ငြိမ်းချမ်းရေးလဲချိန်ကစလို့ကချင်ပြည်နယ်ကတစ်တော်တွေစပြုံးပြီးသွားတဲ့အခါခေါင်းဆောင်တွေသာအကျိုးဖြစ်ထွန်းပြီးလူထုကဘာအကျိုးမှမခံစားရဘူးလို့ဒေသခံတွေကပြောပါတယ်ရှင်